တော်ရရှိနေခုနဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ24ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိ kHz 935 kHz 9433ညာနဲ့ kHz 5955အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာတော့တီးသန့်တွေ့ဆုံမေးမြန်းခန်းအပိုင်းနှစ်အပါဝင်ဆွဲဆောင်မှုပညာရှင်ဆရာကြီးဦးဝင်းဖေပြောပြမယ်တကြီးစကားအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါလိမ့်ရှင်။ပုံမှန်ထုတ်လွှင့်နေကြဖြစ်တဲ့ပေးစာကဏ္ဍနဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်တွေကိုဒီမနက်မှာထုတ်လွှင့်မပေးနိုင်တာကိုလည်းတောင်းပန်အပ်ပါတယ်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်နဲ့ VOA မြန်မာပိုင်းတီးသန့်တွေ့ဆုံမေးမြန်းခန်းအပိုင်းနှစ်ကိုဆက်လက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံရဲ့ပြစ်ခတ်ရစဲရေးဆိုင်ရာလိုအပ်ချက်မြစ်ဆုံဆယ်နဲ့လက်ဘရောင်းတောင်စီမံကိန်းဆိုင်ရာသဘောထားအမြင်စတာတွေအပြင်လက်ရှိကြောင်းသားတချို့ဆန္ဒပြနေမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဒါဆိုတခြားအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တဲ့ဒီအပြစ်ခတ်ရစဲရေးကိစ္စတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်ရဲ့ပါဝင်မှုနဲ့အဲ့တန်းကျွန်တော်တို့တိတ်မကြအောင
်ကျမတို့ပေါင်းဝဲလည်းမဖိတ်ခဲ့ဘူးအဲ့ဒါကြောင့်မလို့ကျမတို့ကဟလာလေးပွင့်ပိုင်းမှာအဆိုင်မှာဆိုရင်ဟိုလူထားပစ်ခဲ့တယ်ဒီလူထားပစ်ခဲ့တယ်လို့ဟိုပြောပေမယ့်ကျမတို့ကဒီအပြစ်ခတ်ရစင်းနဲ့ပတ်သက်လို့ကျမတို့ဘာလို့မပါရလဲလို့ကျမတို့မပြောပါဘူးဘာဖြစ်လို့လဲဆိုတော့အဓိကကြတဲ့ပုံကိုယ်တွေကအဖွဲ့စည်းတွေကအချင်းချင်းဆွေးနွေးပြီးတော့အပြစ်ခတ်ရစင်းသဘောတူညီမှုယူခြင်းနဲ့ဆိုပြီးစ조사နေတဲ့အချိန်မှာကျမတို့မပါခေါင်းလားဆိုပြီးတော့ကျမတို့တစ်ခါမှမပြောဘူးပါဘာဖြစ်လို့မပါလဲလို့မေးလို့ရှိရင်တော့ကျမတို့ရှင်းရှင်းပဲပြောပါတယ်ဟိုဘက်ဒီဘက်နှစ်ဖက်စလုံးကမဖိတ်ဘူးဖိတ်ရင်တော့ပါမှာပေါ့ကျမတို့ဖိတ်ရင်လည်းပါဖို့အဆင်သင့်ပါပဲဘာဖြစ်လို့လဲဆိုတော့အပြစ်ခတ်ရစေးရေးဆိုတာနောင်ငင်းချမ်းရေးအတွက်အရေးကြီးတဲ့ကိစ္စဖြစ်လို့ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွေးနွေးပြီးတော့အပြေရှာနေတဲ့အချိန်မှာကျမတို့မပါရခေါင်းလားဆိုတော့ကျမတို့အတွက်နံပါတ်1မဟုတ်ပါဘူးဒီဆွေးနွေးတဲ့လူတွေကပြည်သူအတွက်ငင်းချမ်းရေးရနိုင်မယ်ဆိုလို့ရှိရင်ကျမတို့အနေနဲ့အင်တာမပဲဝင်တာမှာဖြစ်ပါတယ
်လုံးလုံးစင်အားဖြင့်တော့ဒီငင်းချမ်းရေးဆွေးနွေးပွဲတွေဟာရှိမတွန်းနိုင်တဲ့အခြေအနေရောက်နေတဲ့အပြင်ကိုပြောရရင်တော့နောက်ဆုံးလက်လောဖြစ်ရတဲ့အရာကိုကြည့်ရမယ်ဆိုလို့ရှိရင်တိုက်ပွဲသဏ္ဍာန်တွေကိုတော့ပြန်ပြီးဥတည်နေတာတွေ့ရတယ်လေအဲ့တော့ဒီငြိမ်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်မှာဘာတွေများလိုအပ်ချက်ရှိနေသလဲလို့ဒေါက်တာဆန်းစုကြည်ထင်တယ်ဗ
ျနောက်ဆုံးကျတော့အခြေခံကတော့ယုံကြည်မှုပေါ့နော်ယုံကြည်မှုဟိုဘက်ဒီဘက်အပြန်လှန်ယုံကြည်မှုခိုင်မြဲသွားပြီဆိုလို့ရှိရင်တော့တိတ်ပူစရာမရှိတော့ဒါမှမဟုတ်ဒီလိုယုံကြည်မှုမခိုင်မြဲသရွေ့တော့ဒီလိုပဲအတက်အကျတွေကရှိနေမှာပဲဒါကတော့ဒီနိုင်ငံတွေမှာမဟုတ်ပါဘူးတခြားနိုင်ငံတွေမှာလည်းဒီအပြစ်ခတ်ရစရေးနဲ့ပတ်သက်လို့ဆွေးနွေးတဲ့အခါမှာဆွေးနွေးပြီးတော့အပြစ်ခတ်ရစရေးရယူပြီးတော့လက်မှတ်ထိုးပြီးတော့တောင်မှဟိုပြက်ပြားသွားတာရှိတယ်ဥပမာဆိုလို့ရှိရင်ဟလာဟိုမြောက်အိုင်လန်မှာလည်းဒီလိုပဲဖြစ်ခဲ့တာပဲအားလုံးအပြစ်ခတ်ရစဲပြီးပါပြီဆိုရင်လက်မှတ်လည်းထိုးပြီးတော့နောက်တနေ့မှပေါက်ကွဲခြင်းနဲ့ပေါက်ကွဲတာပဲအဲ့ဒါမျိုးတွေကတော့ဟိုဖြစ်ခဲ့တာတွေရှိပါတယ်ဒီလိုဟာမျိုးတွေကလည်းဖြစ်နိုင်ပါတယ်အဲ့ဒါဘာဖြစ်လို့လဲနောက်ဆုံးကျတော့အပြန်အလှန်ယုံကြည်မှုမခိုင်မာသေးလို့ပဲအဲတော့ငြိမ်းချမ်းရေးဖြစ်စဉ်ရဲ့အဓိကလိုအပ်ချက်ကတော့အပြန်အလှန်ယုံကြည်မှုပါဟုတ်
ကဲ့ဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးတွေကိစ္စပေါ့နော်အဲဒီမှာစောပိုင်းမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါလွှတ်တော်ရဲ့ပါဝင်လာပြီးတော့အကုန်လုံးပူးပေါင်းဆောင်ရွက်ပြီးတော့ညှိနှိုင်းပြီးတော့လှုပ်ဆောင်မှုတွေမြင်လာရတဲ့အခါကျတော့အမေရိကန်အပါအဝင်နောက်အစုနိုင်ငံတွေကလည်းဒါဟာတိုးတက်မှုတရားအနေနဲ့ရှုမြင်ပြီးတော့အားပေးအားမြောက်ပြုကြပါတယ်စီဝိုင်းတန်ခတ်ပေးဆိုမှုတွေဆိုလည်းတော်တော်ဖြေလျှော့လိုက်တာအကုန်လုံးညီမဖြစ်သွားပါပြီ။အဲ့ဒီအချိန်ဒီမှာမှပြီးခဲ့တဲ့ရပိုင်းတွေပေါ့နော်သမ္မတအိုဘားမားမလာခင်မှာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေဟာဒီလောက်ကြီးတော့မတိုးတက်သေးဘူး။ဒါပေမဲ့လည်းတန့်နေတဲ့သဘောရှိနေတယ်လို့တော့မှပဲဒေါအောင်ဆန်းစုကြည်ရှိကဟိုသတိပေးတဲ့သဘောကြားရပါတယ်။အလားတူပဲသမ္မတအိုဘားမားရောက်ပြီးတဲ့အခါမှာလည်းဒေါအောင်ဆန်းစုကြည်နဲ့တနာရီကျော်ကြာအိမ်မှာဆွေးနွေးခဲ့ကြရတယ်။အဲ့ဘလို့အချက်လက်တွေကိုဆွေးနွေးခဲ့တယ်လဲဆိုတာလေးကိုနည်းနည်းပြောပြလို့ရနိုင်ပါလား
။အဲ့ဒါတော့မပြောတာမရှိပါဘူး။ကျမတို့ဒီလိုဘာဆွေးနွေးတယ်ဆိုတာဟာတရားဝင်သတင်းစာရှင်းလင်းပွဲမှာပြောပြတဲ့လောက်ပဲ။ဒီလောက်ပဲကျမတို့ပြောလို့ရှိပါတယ်။ဒါဟိုတရားဝင်ထုတ်ပြန်ချက်အပေါ်မှာပဲအခြေခံပြီးတော့ကျမတို့ဘာဆွေးနွေးတယ်ဘာမဆွေးနွေးဘူးဆိုတာကိုအသိပေးတာပါ။
အဲ့တော့သဘောကဟိုဒေါအောင်ဆန်းစုကြည်ပြောတဲ့ဆိုတဲ့သဘောကမြန်မာနိုင်ငံမှာဒီလောက်မတိုးတက်သေးဘူးဒီလောက်ကြီးပူးပေါင်းဆောင်ရွက်မှုတွေမလုပ်ပါနဲ့အောင်ဆိုပြီးတော့ break out တဲ့သဘောလား
ဒီကိစ္စနဲ့ပတ်သက်လို့ခွန်ကပြောသားတဲ့စကားထဲမှာပေါ့နော်ကျမကလွတ်တော်တွင်မှာတိုးတက်မှုရှိတယ်လို့ပြောတယ်ဆိုတော့လည်းထက်ပြောသွားပါတယ်နောက်တစ်ခုကဒီကျမဒီပြည်ပြောင်းလဲနဲ့ပတ်သက်လို့တန့်သွားတယ်ဆိုတာဟာ ဒါအခုမှကျွန်မပြောတဲ့စကားမဟုတ်ပါဘူး2012ခုနှစ်ဂျာဗျာရွေးကောက်ပွဲပြီးခဲ့ရပြီးပြီးတော့ကျွန်မပထမဦးဆုံးနိုင်ငံခြားခရီးသွားတာဟာဘန်ကောက်က WEF ဆိုစီဝေးကိုသွားပြီးတက်ပါတယ်အဲ့ဒီတော့ကျွန်မပြောပါတယ်ဒါသိပ်ပြီးတော့အကောင်းမြင်လို့မဖြစ်ဘူးhealthy skepticism mod เนาะဒီလိုပုံစံမျိုးလိုအပ်ပါလေဆိုကျွန်မအဲ့ဒီကပြောတာเนาะအခုမှပြောတာမဟုတ်ဘူးဒါဒီဇိုင်းမှမှပြောသွားတာအဲ့ဒီတော့အပြုပြင်ပြောင်းလဲရေးမှာအဓိကတာဝန်ရှိတာကတော့အုပ်ချုပ်ရေးပိုင်းဆိုင်ရာပဲလွတ်တော်တွေမှာခုကပြောသွားသူလွတ်တော်တွေမှာတုတ်တက်မှုတွေရှိတယ်ကျွန်မဂျင်းတ်တယ်လို့ပြောခဲ့ဆိုမှတ်ပါတယ်ဘာဖြစ်လို့ဆိုတော့ကျွန်မတို့လွတ်တော်တွေမှာဆိုလို့ရှိရင်ကျွန်တော်တို့ရွေးခါချေခံရတဲ့ကိုယ်စလေက44ယောက်ပေါ့เนาะဒါပေမဲ့အဲ့ဒီတိုင်းဘက်ကလည်းပါတယ်ဆိုတော့ကျမတို့အားလုံးဒီပြည်ထောင်စုလွှတ်တော်ထဲမှာဆိုလို့ရှိရင်39ယောက်ရောက်သွားကြတယ်။အဲ့တော့ဒီ39ယောက်ထဲနဲ့အလုပ်ဖြစ်ဖို့ဆိုတာ600ကျော်ပြည်ထောင်စုလွှတ်တော်ထဲမှာ39ယောက်ထဲနဲ့အလုပ်ဖြစ်ဖို့ဆိုတာဟာတဦးနဲ့တဦးဟိုဘက်ဒီဘက်ဒီတိုင်မြင်ပြီးတော့အပြည့်အယူလုပ်ပြီးတော့မလုပ်လို့ရှိလို့ရှိရင်မရပါဘူး။အဲ့တော့ကျမတို့လွှတ်တော်ထဲမှာရောက်သွားတဲ့အခါကျတော့အဲ့ဒီအခုပြည်ထောင်စုလွှတ်တော်နာကပေါ့နော်။အဲ့ဒီအချိန်လုံးကတော့လွှတ်တော်နာကဥက္ကဋ္ဌမြင်မှာ။အဲ့တော့ပြောရမယ်ဆိုခတ်တူတူပြောရမယ်ဆိုပြည်သူလွှတ်တော်ဘက်ကရောအမျိုးသားလွှတ်တော်ဘက်ကရောအဲဥက္ကဋ္ဌကြီးတွေကလည်းမျက်မျက်တတာဆက်ဆံနေ။ဒါပေမဲ့ကျမတို့ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့ပါတယ်။အဲ့ဒီဟာအတွက်တော့ကျမအားရပါတယ်။ဟိုမကြခင်တုန်းကဆိုလို့ရှိရင်နိုင်ငံခြားအဖွဲ့တကူကနေလာပြီးတော့ကျမတို့အဲလွှတ်တော်တွေကတရားဥပဒေစိုးမိုးရေးနဲ့ကော်မတီနဲ့လာပြီးတွေ့ပါတယ်။တွေ့ပြီးတော့အဲ့ဒီမှာသူတွေ့ကျင်တယ်ဆိုလို့ကျမတို့အမျိုးသမီးကိုယ်စားလှယ်တချို့ကိုဖိတ်ထားတယ်။ဖိတ်ထားတော့အဲ့ဒီအဖွဲ့ကဘယ်လိုမေးလဲဆိုတော့မြန်မာနိုင်ငံမှာပေါ့နော်ဒီဒီမိုကရေစီပြုပြင်ပြောင်းလဲမှုတကယ်ဖြစ်နေပြီလားတုတ်တက်မှုတွေဘာတွေ့ရလဲ reform ပေါ့ပြုပြင်ပြောင်းလဲမှုတွေထိရောက်တဲ့ပြုပြင်ပြောင်းလဲမှုတွေဘာရှိခဲ့လဲဆိုတော့အားလုံးကကောင်းခါကြတယ်ဘလို့မှဘာမှမရှိဘူးလို့ပဲပြောတဲ့အခြေအနေဖြစ်သွားတယ်ဒါကျမပါတီရကြီးပဲမဟုတ်ဘူးနော်ကျန်တဲ့တခြားပါတီရကိုယ်စလေးတွေ
ပါတယ်ဒါပေမဲ့ဒီပါတီရ
အဲ့ဒီမှာတခုပြောသွားတာဟာဒီတိုင်းသားပါတီရမျိုးသမီးကိုယ်စားလှယ်တယောက်ကပြောသားတာတခုတော့ရှိသေးတယ်လွတ်တော်တယ်လွတ်တော်တွေမှာကျမတို့ပြောချင်တာလွတ်လွတ်လပ်လပ်ပြောနိုင်တယ်အဲ့ဒါတိုးတက်မှုပဲပြောလို့ပေါ့နော်ဟိုဒီအထီးရောက်မှုရှိတာမရှိတာသက်သက်သူပြောတဲ့အတိုင်းဖြစ်တောင်းဆိုတဲ့အတိုင်းဖြစ်တာမဖြစ်တာသက်သက်ဒီလိုလွတ်လွတ်လပ်လပ်တိုင်းသိပြည်သိပြင်ပြနိုင်တာကိုကတိုးတက်မှုပဲဆိုတော့ကျမတို့အားလုံးသဘောတူတယ်ဟုတ်တယ်ဒါတိုးတက်မှုပဲဒါကြောင့်ကျမပြောပါတယ်ဟိုဒီကျမတို့အမြင်မှာတော့ကျမတို့ကိုယ်တိုင်ကလည်းလွှတ်တော်ထဲမှာရှိနေလို့လည်းဖြစ်နိုင်တယ်ဒီဗန်တိုင်ကြီး၃ခုထဲမှာဒီမိုကရေစီပြုပြင်ပြောင်းလဲအရာရှေ့ရောက်နေတာတော့ဒီဥပဒေပြုရေးမှန်တိုင်းပဲ
ဒီဥပဒေပြုရေးမှန်တိုင်းမှာလွတ်လွတ်လပ်ပြောခွင့်တွေရှိလာနေပြီဟိုဆွေးနွေးပိုင်ခွင့်တွေရှိနေပြီဆိုရင်မဲ့အကောင့်ထဲပေါ်ရေးဘိုင်းမှာတော့ဒေါက်ဆန်းစုကြည်တို့ထင်သလောက်မဖြစ်ဘူးဆိုတဲ့သဘောကိုပြောတာပေါ့
ထင်သလောက်မဟုတ်ပါဘူးပြောလင်းသလောက်မဖြစ်တာပ
ါ
အစားရတဲ့တိတ်ထင်တယ်လို့တော့မဟုတ်ပါဘူးဒါမနဲ့အုပ်ချုပ်ရေးမန်တိုင်ကမလုပ်ဖဲနဲ့တချို့ကိစ္စတွေကမဖြစ်နိုင်ပါဘူး။ဥပမာဆိုလို့ရှိရင်ပေါ့ဥပဒေတွေဥပဒေချမ်းတွေဥပဒေချမ်းတွေကိုလွတ်တော်ကနေတည်ပြုတော့ဥပဒေဖြစ်သွားပြီ။ဒါမနဲ့ဤဥပဒေတွေမထွက်လာမချင်းနော်ဟိုညွှန်ကြားချက်အမိန့်စီကားစီမင်းတွေမထွက်လာမချင်းဒီဥပဒေတွေကအသက်မဝင်ဘူး။အဲ့ဒီတော့လွတ်တော်ကတော့ပြီးသွားပြီလေလွတ်တော်လို့။နောက်တစ်ခုပြောရမယ်ဆိုရင်ဥပမာအနေနဲ့ပြောရမယ်ဆိုပြည်သူတွေအားလုံးစိတ်ဝင်စားနေတဲ့ဒီလေရမြေကိစ္စပေါ့နော်ကျမတို့လွတ်တော်ကော်မတီကနေပြီးတော့မူလပိုင်ရှင်တွေကိုပြန်အဖို့အတွက်ဒီဖွဲ့ခဲ့တယ်ဖွဲ့စည်းပြီးတော့အကြံတွေပေးခဲ့တယ်သွားပြီးတော့ကွင်းဆင်းပြီးတော့လေ့လာတဲ့အကြံပြုတယ်သို့သော်ညာလေဒီကိစ္စတွေကိုအကောင့်ထဲဖော်ရမှာအုပ်ချုပ်ရေးပိုင်ဆိုင်ရပဲကျမတို့လွတ်တော်ကနေပြီးတော့အကြံပေးနိုင်တယ်နောက်ပြီးတော့သက်ဆိုင်ရာအစိုးရဌာနတွေကိုခေါ်ပြီးတော့လွတ်တော်မှာမေးခွန်းပေးနိုင်တယ
်
ဒီတက်ပို့ပြီးတော့လုံးလို့မရဘူးအ
ဲ့တော့ဒီလိုပုံမှာပဲကျွန်တော်ဆက်မေးချင်တာကဒါကဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ဥပဒေစိုးမိုးရေးကော်မရှင်ရဲ့တာဝန်နဲ့တူတယ
်။မဟုတ်ဒီဟာလေယာမြေကိစ္စပြောနေတာ
။ဟောဒီဟိုလွှတ်တော်ထဲကိုဝင်ပြီးတိတ်မကြခင်မှာပဲဥပဒေစိုးမိုးရေးကော်မရှင်မှာဒေါက်တာဆန်းစုကြည်ကဥက္ကဋ္ဌအနေနဲ့တာဝန်ယူရပါတယ်။အဲတော့ဒီဥပဒေစိုးမိုးရေးဆိုတာလည်းဒေါက်တာဆန်းစုကြည်အမြဲတမ်းပြောနေတဲ့ကိစ္စဆိုတော့ဒီတိုင်းပြည်ထဲမှာဖြစ်နေတဲ့မမျှတမှုတွေဥပဒေကြောင့်ရအဆင်မပြေမှုတွေဒါတွေကိုစုံစမ်းစစ်ဆေးပြီးတော့လွတ်တော်ထဲမှာမကြသေးငယ်တုန်းကတည်းက3လလောက်ကအစီရင်ခံစာတင်ခဲ့တယ်လို့တော့ကျွန်တော်ကြားပါတယ်။အဲကျွန်တော်တို့အပြင်မှာတော့တိတ်မတွေ့လိုက်ဘူးအဲဒီအစီရင်ခံစာကိုလေ။အဲ့တော့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးမရနိုင်မယ်ဆိုရင်ဒေါက်ဆန်းစုကြည်အနေနဲ့ကဒီကော်မရှင်အနေနဲ့ဒီအပြင်မှာဖြစ်နေတဲ့မမျှတမှုတွေအခြေအနေတွေကိုလွတ်တော်ထဲမှာခေါ်ယူပြီးစစ်ဆေးပိုင်ခွင့်ဟိုကြားနာပိုင်ခွင့်အဲ့ဒါတွေရှိခဲ့မယ်။ရှိပြီးတော့အစီရင်ခံစာတင်ပြီးနောက်ပိုင်းမှာအာဏာပိုင်တွေရဲ့ဟို ပူပေါင်းဆောင်ရွက်မှုတွေမရှိဘူးလားခင်ဗျာအဲ့ဒါတွေက
ဘူပေါင်းဆောင်ရွက်မှုတွေကကျမတို့မျောလင်းသလောက်လိုအပ်တော့မရှိဘူးလို့ပဲပြောရမှာပဲနောက်ပြီးတော့လေဥပဒေစိုးမိုးရေးစတရားဥပဒေစိုးမိုးရေးလို့ပြောခြင်းတယ်ဘာဖြစ်လဲဆိုတော့ဟိုဗမာလူကြတော့ခွဲခြားပြီးပြောလို့မရနဲ့အင်္ဂလိပ်လူဆိုလို့ရှင် rule by law and rule of law ပေါ့နော်အဲ့တော့ခွဲခြားပြီးပြောဖို့ဆိုရင်ကျမတို့တရားဥပဒေစိုးမိုးရေးပေါ့တရားတဲ့ဥပဒေတွေဖြစ်ရမယ်အမိန့်အာဏာစိုးမိုးရေးမဟုတ်ဘူးအဲ့တော့ဟိုအာဏာရှိသူများထုတ်တဲ့ဥပဒေတိုင်းစိုးမိုးရေးဆိုတဲ့သဘောမဟုတ်ဘူးတရားတဲ့ဥပဒေတွေစိုးမိုးရေးကိုကျမတို့ဦးတည်တာဖြစ်ပါတယ်အဲ့တော့အခုကျမတို့ကနေပြီးတော့ခေါ်ပြီးတော့မင်းနိုင်များနိုင်တာရှိပါတယ်ဘယ်လောက်ထိရောက်မှုရှိလဲဆိုစိုးစိုးကပြောတဲ့အတိုင်းပဲနောက်ဆုံးကျတော့အုပ်ချုပ်ရေးပိုင်းဆိုင်ရာနေပြီးတော့အကောင့်တွေဖော်ရမယ့်ကိစ္စတွေမှာကျမတို့အနေနဲ့ထိရောက်တော့မလုပ်နိုင်ဘူးသို့တော်ညာလဲတတ်နိုင်သလောက်ကျမတို့လုပ်ပါတယ်ဥပမာဆိုလို့ရှိရင်ပညာပေးရေးပညာပေးရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်ကျမတို့ workshop တွေပေါ့နော် Sinosphal Sinue Palais Boy တွေပါလေလုပ်တယ်နောက်ပြီးတော့သင်တန်းတွေပေးတယ်ဒါတွေကကျမတို့တတ်နိုင်မှများလုပ်တာပေါ့နော်အခုဆိုလို့ရှိရင်လည်းကျမတို့စပြီးတော့ဒီ Rule of Law Centers ပေါ့နော်တရားဥပဒေစိုးမိုးရေး Center တွေဆိုပြီးတော့ကျမတို့အစမ်းအဖြစ်မန္တလေးနဲ့လာရှုမှာဖွင့်နေအဲ့ဒီမှာဆိုလို့ရှိရင်လည်းကျမတို့မျှော်လင့်သလောက်အုပ်ချုပ်ရေးပိုင်းဆိုင်ရာပါဝင်ပတ်သက်မှုမရှိဘူးဒါပေမဲ့လည်းကျမတို့ကတော့တတ်နိုင်လို့များလုပ်သွားမှာပဲဒီလိုပဲတဆင့်ချင်းတဆင့်ချင်းဟိုဥပဒေပြုရေးမန်တိုင်ဖြစ်တဲ့လွတ်တော်အနေနဲ့လုပ်နိုင်သမျှတော့ကျမတို့ကလုပ်သွားမှာပဲ
ဟုတ်ကဲ့နောက်အကြောင်းအရာလေးတစ်ခုမေးချင်တာကတော့ဒီမကြခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေထဲမှာဒေါန်ဆန်းစုကြည်အနေနဲ့တရုတ်နိုင်ငံကိုသွားဖို့ဆိုတော့ဟိုစီစဉ်လေးရှိတယ်ဆိုပြီးတော့တင်ထွက်ပါတယ်အဲ့ဒီမိကုံးကိုလည်းဒေါက်အောင်ဆန်းစုကြည်အနေနဲ့ဖြေတော့ဖြေပြီးပါပြီဟိုအတိအကျမရှိသေးဘူးဆိုတဲ့သဘောပေါ့နော်ဒီကြားထဲမှာတစုံတရာများထူးထူးခြားခြားထပ်ပြီးတိုးတက်မှုတွေရှိနေသလားအစီအစဉ်လောက်လာတာတွေရှိနေပလားတကယ်လို့များသွားဖြစ်တယ်ဆိုလို့ရှိရင်ဒါမြန်မာနိုင်ငံအင်အားကြီးအိမ်နီးချင်းနိုင်ငံကြီးတစ်ခုကိုပထမဆုံးသွားရောက်တဲ့ခီးလည်းဖြစ်တဲ့အရေးပါတဲ့ခီးစဉ်လို့ကျွန်တော်တို့ယူဆပါတယ်ဘယ်လိုအကြောင်းအရာတွေများစီစဉ်နေတယ်လဲဆိုတာလေးကိုသိချင်တယ
်အဲ့ဒါတော့တိတိကျကျမစီစဉ်ရသေးပါဘူးဟိုကိုယ့်အချိန်သူ့အချိန်ပေါ့နော်နှစ်ခုပဲဒီဘက်ညရတာတွေကလည်းတခါနေသိပ်ပြီးတော့မလွယ်ပါဘူးဘာလို့ဆိုတော့ကျမအားတဲ့အချိန်နဲ့တခြားဟိုဘက်ကလည်းသူတို့အတွက်အဆင်ပြေတဲ့အချိန်ဆိုတာတစ်ချက်ချင်းကိုက်အောင်လုပ်လို့ဆိုတာမလွယ်ပါဘူးနောက်ပြီးတော့လည်းပြောရမယ်ဆိုလို့ရှိလို့ရှိရင်အင်းကြီးရဲ့နိုင်ငံအင်အားကြီးတိုင်းနိုင်ငံကြီးတခုဆိုတော့ကျမအိန္ဒိယကိုသွားပြီးပါပြီအဲ့တော့ကျမတို့ကမှအင်းကြီးရဲ့အဲနိုင်ငံကြီးပေါ့နော်အင်အားကြီးနိုင်ငံကြီးကနှစ်ခုရှိပါတယ်အဲ့တော့ဘယ်လိုပဲပြောပြောကျမတို့ကဒီမြန်မာနိုင်ငံရဲ့အဆင်လာပေါ့နော်လွတ်လပ်ရေးရပြီးကြတဲ့အဆင်လာရကိုယ့်ရဲ့အင်းကြီးချင်းနိုင်ငံနေအားလုံးနဲ့အဆင်ပြေအောင်နေရေးကိုပဲဥတည်ပါတယ
်။ဟုတ်ကဲ့ဒီတရုတ်နိုင်ငံရဲ့ကိစ္စကအထူးတလဲပေါ့နော်မြန်မာနိုင်ငံအရေးမှာအားလုံးစိတ်ဝင်စားတဲ့ကိစ္စဖြစ်တယ်လေ။အထူးသဖြင့်ဒီလူလူကြားထဲမှာတော်တော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ရဘူးတဲ့မြစ်ဆုံကိစ္စနောက်ပြီးတော့လက်ဗရောင်းတောင်ကျင်းညီစီမံကိန်းကိစ္စဒါလိုမျိုးဒီကိစ္စမျိုးတွေမှာဆိုလို့ရှိရင်ဟိုလူလူရဲ့ကံကွယ်မှုတွေတော်တော်များများရှိခဲ့တယ်။အဲရှိခဲ့တဲ့အခါကျတော့သမနာဦးသိန်းစိန်လက်ထက်ကဆိုလို့ရှိရင်လေဒီလူလူရဲ့တန်ခွက်မှုတွေအကြောင်းဆိုပြီးတော့ဒီအကြောင်း
သမနာဦးသိန်းစိန်လက်ထက်လေ
ဟုတ်ကဲ့သမနာဦးသိန်းစိန်ကလည်းဒါသူကသူ့လက်ထက်မှာသူကခဏရဆိုင်းထားတယ်ဆိုတဲ့ပုံစံဟုတ်အပီးပိုင်ဖြတ်သိမ်းလိုက်တယ်ဆိုတဲ့ဟိုဒီစီမံကိန်းမြေဆုံစီမံကိန်းကိုအပီးပိုင်ဖြတ်သိမ်းလိုက်တယ်ဆိုတဲ့အစင်မမရောက်သေးဘူးဒါနိုင်ငံတကာစာချုပ်စာတမ်းအနေနဲ့လုပ်နေတဲ့ကိစ္စဆိုတော့ဒီကိစ္စမှာကျွန်တော်သွားပြီးသတိထားမိတာကဒေါန်ဆန်းစုကြည်ကိုယ်တိုင်ဆိုလို့ရှိရင်လည်းလက်ဗရောင်းတောင်ကျင်းဤစီမံကိန်းကိစ္စမှာဒေသခံတွေဒေသတွင်းဖွံ့ဖြိုးမှုလူလူရဲ့စံနာနိုင်ငံတကာစာချုပ်စံတမ်းတွေဟိုလေးစားမှုဒီကိစ္စတွေကိုအချိုးညီစေရမယ်ဒါတွေကိုအကုန်လုံးနှိုင်းရှင်ပြီးတော့စဉ်းစားရမယ်ဆိုပြီးတော့ပြောသွားတာမျိုးကျွန်တော်မှတ်သားဖို့ပါတယ်အဲ့တော့တကယ်လို့အမြန်ဒါအခုသမနာဦးသိန်းစိန်ရဲ့အစိုးရတက်တန်းဟာပြည်ကုန်ကန်နေနေဒီကိစ္စကြီးပေါ်လာခဲ့ပေါ်လာမယ်ဆိုရင်ကျွန်တော်တို့ NLD နဲ့ဒေါ်ဆန်းစုကြည်ရဲ့ဒေါ်တာကဘယ်လိုဖြေရှင်းနေလဲ
။ကျမတို့ကတာဝန်ယူမှုတာဝန်သိမှုပေါ်မှာအခြေခံပြီးတော့ဖြေရှင်းသွားမှာပါ။ကျမတို့အနေနဲ့တိုင်းပြည်အတွက်အကောင်းဆုံးလို့ထင်တဲ့အဖြေကိုကျမတို့ရှာသွားမှာပဲ။အဲ့တော့ဒီဟာကိုအများသဘောတူခြင်းကျမလည်းတူမယ်။ဘာဖြစ်လဲဆိုတော့လူတိုင်းကအမြဲသဘောတူတာမဟုတ်ဘူးပေါ့နော်။အာသို့သောညာလည်းအဓိကကတော့ကျမတို့ကနိုင်ငံပေါ်မှာစေနာရှိတယ်ဆိုလို့ရှိလို့ရှိရင်အမှန်ကိုပဲအမှန်လမ်းကိုပဲကျမတို့ရွေးရမှာပါဒီလိုရွေးလို့ကျမတို့အမြဲမှန်မယ်လို့လည်းအာမမခံနိုင်ဘူးပေါ့နော်လူဆိုတာမှားတတ်တာပဲဒါပေမဲ့ကြည်တဲ့အရာတွေအားလုံးသေးသေးချာချာကြည့်ပြီးတော့လေ့လာပြီးတော့မှန်ကန်တဲ့အဖြေတစ်ခုကိုတော့ရှာလို့ရမယ်လို့ကျမတို့မျှော်လင့်နေအဲ့တော့အဲ့ဒီမှာဆိုလို့ရှိရင်အခုခဏခဏပြောနေတယ်ပေါ့နော်ဟိုကောင်းသောအုပ်ချုပ်မှုပေါ့ good governance အဲ့ဒီဟာဟာတာဝန်ယူမှုနဲ့ဝင်လင်းမြင်သာမှုပေါ်မှာအခြေခံနေဆိုတော့ဒီလိုဟာမျိုးမှလည်းဒီလိုပဲသွားမှာပဲကျမတို့ Lebanon Town ကိစ္စနဲ့ပတ်သက်လို့ရှိလို့ရှိရင် Lebanon Town နဲ့ပတ်သက်တဲ့ contract တွေထဲမှာဘာတွေပါခဲ့လဲကျမတို့ကဘာတွေကိုပြုပြင်ဖို့အကြံပြုတယ်ဘယ်လိုပါလို့ဆိုအတိအကျအသေးစိတ်ကျမတို့အစီရင်ခံစာထဲမှာပါပါတယ်ဒါမင်းအများစုကတော့မဖတ်ပါဘူးအစီရင်ခံစာကိုမဖတ်ဘဲနဲ့ဟိုတခြားလူပြောတာတို့ဒါမှမဟုတ်အချင်းချင်းတင်ပြတဲ့ဟာတို့ပေါ်မှာအခြေခံပြီးတော့အဲဒီချင်းတလူပေါ့နော်ချင်းတလူဆွဲပြီးတော့ယူတာတွေလည်းရှိပါတယ်ဒါပေမဲ့ပွင့်လင်းမြင်သာမှုဆိုတာဥမျက်ဆောင်ကိစ္စဆိုလို့ရှိရင်ဒီမြေဆုံအဲရေကာတာစီမံကိန်းတွေနဲ့ပတ်သက်လို့ဘယ်လိုသဘောတူညီချက်တွေရှိလဲဆိုကျွန်တော်တို့မသိပါဘူးကျွန်မမသိဘူးကျွန်တော်တို့ပြည်သူပြည်သားတွေမသိဘူးပွင့်လင်းမြင်သာမှုမရှိနောက်ပြီးတော့လည်းအမှန်ပြောမယ်ဆိုရင်အခုထိတော့တာဝန်ယူမှုတော့ပြည့်ပြည့်စုံစုံမရှိသေးဘူးလို့ပဲဒီလိုပဲကျွန်တော်တို့ပြောအောင်ဟု
တ်ကဲ့အခုလက်လောဖြစ်နေတဲ့ပြည်တွင်းကိစ္စလေးတခုကိုကြည့်နေတယ်အဲ့ဒါကတော့ဒီចောင်းသားတွေကိစ္စအခုလောလောဆယ်မှာတက်တူចောင်းသားတွေကဒီမြန်မာနိုင်ငံပညာရေးဥပဒေအမျိုးသားပညာရေးဥပဒေကိုကန့်ကွက်တယ်ဆိုပြီးဆန္ဒပြပွဲလေးပေါ်ပါတယ်ဒီဥပဒေကလည်းပြန်ကြည့်လိုက်တဲ့အခါကျတော့အခုတော်တော်တည်းမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေအပါအဝင်ဒီတင်ပြခဲ့တဲ့အချက်တွေနဲ့အတီးပြုတ်ပြဋ္ဌာန်းပေးထားတဲ့ဥပဒေဖြစ်နေတယ်ဒီတောင်းသားတွေရဲ့ဆန္ဒပြမှုဟာအများစုလားအနည်းစုလားဆိုတော့ရေရှည်ဆိုရင်တော့သိရမှာပေါ့လေဒါပေမဲ့လုံးလုံးစေဒီဥပဒေပေါ်မကြေမနက်တဲ့ဆန္ဒပြမှုတွေပေါ်လာတယ်ဆိုတော့ဒီတောင်းသားတွေရဲ့ဆန္ဒအပေါ်ပြောဆိုချက်ဒီအပေါ်ကိုရောတောင်းဆန်းစုကြည်အနေနဲ့ဘယ်လိုမြင်ရလဲခင်ဗ
ျအဲ့ဒီခုတောင်းသားတွေကနေပြီးတော့ကန့်ကွက်တဲ့တချို့အချက်တွေဆိုလို့ရှိရင်လည်းဟိုကျမတို့အဖွဲ့ချုပ်ကမကြိုက်တဲ့အချက်တွေလည်းပါပါတယ်ဒါပေမဲ့လည်းကျမတို့ကလူနည်းစုပဲကျမတို့ပြုပြင်ပေးတဲ့အချက်တွေဒီလွတ်တော်အတွင်းမှာအားလုံးညှိညှိနှိုင်းနှိုင်းတိုင်တိုင်မင်မင်လုပ်တယ်ဆိုတာလေဒါကိုကျမအနည်းအတိမှတ်ပြုတယ်။နောက်ပြီးတော့ဒီဥပဒေကိုဆွဲတဲ့ကော်မတီကလည်းတော်တော်ကိုမျှမျှတတလုပ်ပါတယ်။အဲ့ဒီထက်မှကျမတို့ရဲ့ပြုပြင်တာတွေကျမတို့ရဲ့အဆုပ်ပြုချက်တွေလည်းအများကြီးပါပါတယ်။ဒါမင်းတရားရခိုင်နှုတ်တော့မဟုတ်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒါအားလုံးလွတ်တော်ရဲ့သဘောထားကြီးပဲလည်းမဟုတ်သေးဘူး။ဟိုဘက်ကအုပ်ချုပ်ရေးပိုင်းဆိုင်ရာသဘောထားတွေလည်းပါပါတယ်။အဲ့တော့အခုဒီလိုပြဿနာတွေဖြစ်နေရတာအကြောင်းသားတွေမကြေမနက်ဖြစ်နေရတဲ့အထက်မှာအဓိကဒီလိုဖြစ်ရတဲ့အကြောင်းကိုကျမဗာမြင်လဲဆိုတော့လုတ်တင်လုတ်ထိုက်တဲ့ကိစ္စကိုအချိန်မီမလုတ်လို့ပါပဲဥပမာဆိုလို့ရှိရင်တချို့ကျောင်းသားတွေကန့်ကွက်နေတဲ့ကိစ္စတွေဟာဤဥပဒေတွေနဲ့နှွှဲနေတာရှိတယ်ဤဥပဒေတွေမထွက်သေးဘူးဤဥပဒေတွေထွက်လာလို့ရှိလို့ရှိရင်ပို့ပြီးတော့ကျောင်းသားတွေနဲ့
ကျောင်းသားအမကဖွဲ့ဖို့တောင်းတဲ့ကိစ္စမျို
းအဲ့ဒါကြတော့ဤဥပဒေတွေမကောင်းနောက်အဆင့်မြင့်ပညာရေးဥပဒေနဲ့လည်းဆိုင်ပြန်ရောအဆင့်မြင့်ပညာရေးဥပဒေဆိုတာလည်းကျမကအဆင့်မြင့်ပညာရေးဥပဒေso ye comedy လွတ်တော်ရဲ့ comedy ကဥက္ကဋ္ဌဖြစ်တယ်ဒါပေမဲ့ကျမတို့အနေနဲ့ဒီဥပဒေချမ်းကအုတ်ချိုရေးဘိုင်းဆိုင်ရာဘက်ကနေရောက်ဖို့စောင့်ရတယ်ကျမတို့ကတော့အကြမ်းမြင့်အစင်သစ်ဖြစ်ထားပြီဒါပေမဲ့ဟိုဘက်ကမရောက်ချင်းကျမတို့ဘာမှလုပ်လို့မရအောင်ဟိုဘက်ကလာတဲ့ဥပဒေချမ်းပေါ်မှာကျမတို့ဆွေးနွေးပြီးတော့ကျမတို့ပြင်ချင်တာတွေကိုအဆိုပြုပြီးတော့လွတ်တော်မှာအတည်ပြုချက်ယူဖို့ဖြစ်တယ်အဲ့တော့ဒီအချိန်ကိုလုတ်တဲ့လုတ်တိုက်တဲ့အခါမှာဒီအချိန်အရမလုတ်လိုက်တဲ့အခါရင်မလိုအပ်တဲ့မလိုလားအပ်တဲ့ပြဿနာတွေပေါ်လာတယ်။အခုဒီဤဥပဒေတွေကလည်းထွက်ပြီးအဆင့်မြင့်ပညာရေးဥပဒေတွေကလည်းထွက်ပြီးဆိုရင်ကျောင်းသားတွေအနေနဲ့ပို့ပြီးတော့သူတို့ရှင်းရှင်းလင်းလင်းသူတို့ဆုံးဖြတ်လို့ရမယ်။သူတို့ရဲ့စန္ဒာတွေနဲ့ကိုက်ညီလားမကိုက်ညီဘူးလား။သူတို့ဘယ်ဟာတွေကိုတကယ်သူတို့ကန့်ကွက်ချင်တာလဲ။ဘယ်ဟာတွေဆိုရင်သူတို့လက်ခံနိုင်တာလဲဆိုတာပြောရမယ်ဆိုရင်ပုံတစ်ခုလုံးပေါ်တာပေါ့။အဲ့တော့ပုံတစ်ခုလုံးမပေါ်သေးတဲ့အခါကျတော့မကျေနပ်မှုတွေကလည်းရှိမှာပဲ။ဖြည့်ရှင်းရတာလည်းခက်တာပေါ့။ပုံတစ်ပိုင်းပေါ်မှာအခြေခံပြီးတော့ဖြည့်ရှင်းဖို့ဆိုတာမလွယ်ပါဘူး။
ကျောင်းသားတွေဆိုတော့လူငယ်တွေလည်းဖြစ်နေတယ်ဆိုတော့သူတို့နဲ့များတွေ့ဆုံပြီးတော့ရှင်းလင်းပြဖို့ဆန္ဒရှိပါလား
ကျမတို့ကိုယ်စလေဒီဆန္ဒပြတဲ့ကျောင်းသားတွေနဲ့တွေ့ရတာရှိပါတယ်ဒါပေမဲ့ကျမတို့ကဒီလိုကျောင်းသားတွေနဲ့မတွေ့ကျင်နေဆိုတော့ဘယ်တော့မှမရှိဘူးတွေ့ကျင်နေဆိုရင်တွေ့ကျင်တဲ့ကျောင်းသားတွေဆိုအမြဲပဲတွေ့တယ်ဒါပေမဲ့လည်းဒီလိုအခြေအနေမျိုးမှာကျမတို့ကနေပြီးတော့အခွင့်ကောင်းယူပြီးတော့ဒီအစိုးရနဲ့ကျောင်းသားတွေကိုတိုက်ပေးတယ်ဆိုတဲ့ဟာမျိုးလည်းကျမတို့မလုပ်ချင်ဘူးဘာဖြစ်လို့လဲဆိုတော့ဒါဟာရေရှည်မှာကျမတို့နိုင်ငံအတွက်အကျိုးမရှိလို့အကျိုးမရှိလို့ဆိုတာဒီလိုပါဟိုဘယ်လိုပဲပြပြအတိုက်ခံဆိုတာဟာအစိုးရကိုတိုက်ရင်ပြီးရောဆိုတဲ့စိတ်ဓာတ်နဲ့လုပ်လို့မဖြစ်ဘူးအတိုက်ခံပါတီလုပ်နေပေမဲ့အတိုက်ခံပါတီရဲ့အဓိကတာဝန်ဟာအစိုးရရဲ့တာဝန်နဲ့ဘာမှမကွာဘူးအဲ့ဒါဘာလဲဆိုတော့နိုင်ငံရဲ့အကျိုးအတွက်လုပ်ရမယ်နိုင်ငံရဲ့အကျိုးအတွက်ဆောင်ရွက်ဖို့ကြိုးစားရမယ်ဟိုဥစားကိုယ့်ရဲ့အတိုက်ခံပါတီကိုတိုက်ရင်ပြီးရောဆိုတဲ့စိတ်ဓာတ်နဲ့ဆိုလို့ရှိရင်ကျမတို့နိုင်ငံကိုဘယ်တော့မှအကျိုးပြုနိုင်မှာမဟုတ်ဘူး
โอเคเนี่ยအခုကျွန်တော်ရဲ့ခီးစဉ်အတူအတွင်းမှာပဲသမရာကြီးဦးသိန်းစင်နဲ့တွေ့ခွင့်ရတယ်အဲလွတ်တော်ဥက္ကဋ္ဌကြီးသူရဦးရွှေမန်းနဲ့တွေ့ခွင့်ရတယ်တမရော်ကာဝေးဦးစည်းချုပ်ဦးချုပ်မူကြီးမင်းအောင်လိုင်းနဲ့တွေ့ခွင့်ရတယ်အ ခုဒေါအောင်ဆန်းစုကြည်နဲ့ကျွန်တော်တွေ့ခွင့်ရပါတယ်။တဘောကတော့ဒေါအောင်ဆန်းစုကြည်ပြောနေတဲ့လေးဝင်ဆိုင်တင်းမှာပါနေတဲ့ပုံကို၄ဦးစလုံးနဲ့တွေ့ခွင့်ရတာပါပဲ။အဲ့တော့အခုဒီဆွေးနွေးပွဲလေးအခုတွေ့ဆိုင်မွေးမြန်းကန်းလေးရနေတဲ့ဆင်ပေါ့နော်။ဂျန်တဲ့ဆွေးနွေးပေါ်၃ဦးကိုဗာမြန်းပန်ကြားခြင်းနဲ့
အဲဒီတော့သူတို့တွေထပ်ပြောစရာမရှိပါဘူး။ဒီမှာပြောပြီးပြီပဲ။တကယ်ဆွေးနွေးတယ်ဆိုတာဟာပြဿနာတွေကိုပြေလည်အောင်လုပ်ဖို့ပဲ။ဖြေရှင်းဖို့ပဲ။နောက်ပြီးတော့စောစောကကျွန်မပြောသွားလို့ပေါ့နော်။အဓိကကျွန်မတို့ပြေလည်အောင်လုပ်ရမယ့်ကိစ္စက2015အလွန်ကျွန်မတို့နိုင်ငံဘယ်လိုဆက်ပြီးသွားမလဲ။ဘယ်လိုအေးအေးချမ်းချမ်းညီညီညွတ်ညွတ်တည်တည်ငြိမ်ငြိမ်နဲ့ဆက်ပြီးသွားနိုင်မလဲဆိုတာအဲ့ဒါကိုရှေ့ရှုပြီးတော့ကျွန်မတို့ကဒီလိုဆွေးနွေးပွဲတွေတောင်းဆိုတာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ။
ဒါကတော့ NLD ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်နဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းတို့တည်ထောင်တွေ့ဆုံမေးမြန်းခန်းအပိုင်းနှစ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။သောတာရှင်များရှင် NLD ဥက္ကဋ္ဌပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်နဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းကို VOA အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာစာသားအပြည့်စုံနဲ့ရောဗီဒီယိုဖိုင်နဲ့ပါတင်ထားပေးတာမို့အချိန်မရွေးပြန်လည်ဖတ်ရှုနားဆင်နိုင်ပါတယ်။ဒါအပြင်တနင်္လာနေ့ည9နာရီမှာထုတ်လွှင့်မယ့်ရုံးမြင့်တန်ကြားအစီအစဉ်မှာလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါလေရှင်။
သောရရှင်များခင်ဗျာပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေကြီးရောပြန်ပြီးစီးပွားရေးလှုပ်ကြတဲ့နေရာမှာဘယ်လိုအခက်အခဲတွေရင်ဆိုင်နေရပါသလဲပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာအလို့အကန့်အခွင့်အလမ်းတွေပေါ်ပေါက်လာစေမဲ့တပိုင်းတနိုင်စီးပွားရေးလုပ်ငန်းလှုပ်ဆောင်လို့သူပြည်ရောပြန်မြန်မာနိုင်ငံသားတွေအတွက်နိုင်ငံတော်အစိုးရကဘယ်လိုအကူအညီတွေပေးနေပါသလဲဘယ်လိုအကူအညီတွေပေးဖို့လိုအပ်နေပါသလဲဆိုတာတွေကိုအင်္ဂါညတရိပ်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ VOA ရဲ့ဖုန်းနံပါတ်က12392382554ဖြစ်ပြီး fax နံပါတ်ကတော့12392382552ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလို့တဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
သောရရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်အခုသက်ကြီးစကားအစီအစဉ်ကိုအလှည့်ပေးပါမယ်ဒီတစ်ပတ်မှာတော့သူကြည့်ခဲ့ဘူးတဲ့မှတ်တမ်းတင်ရုပ်ရှင်ကားလေးတစ်ခုအကြောင်းကိုဆရာဦးဝင်းဖေကပြောပြမှာဖြစ်ပါတယ်ရှင်
တော်ရရှိမြန်ခင်ဗျာတလောစီကလူငယ်တချို့နဲ့အတူဗီဒီယိုကားတို့ကလေးတကားကိုကြည့်ကြရပါတယ်အဲ့ဒီကားတို့ကလေးကဒေါကူမန့်ထရီမှတ်တမ်းတင်ကားကလေးတစ်ခုပါဂရင်းကားကလေးလို့လည်းဖြစ်ပါတယ်အလွန်ရောင်းအားဝယ်အားကောင်းတဲ့နိုင်ငံတကာငားစည်းကြီးတစ်ခုကဝယ်သူတွေရဲ့လိုအပ်ချက်အတိုင်းရော့ငားတွေကိုဘိုက်ခွဲအထဲကကလီစာတွေကိုထုတ်အကြီးတွေတုံတင်ပြနောက်အတုံးကလေးတွေတုံးပြစ်ပြီးတော့ဝန်ဆောင်မှုပေးတဲ့ငားစေးကခုတ်ထည်ရေးအယောင်သမားလုတ်သားတယောက်ရဲ့လှုပ်ရှားမှုလုံအောင်ကိုစိတ်ဝင်စားစေရကောင်းအောင်သတင်းဗဟုသုတမြောက်အောင်အမှုပညာလည်းမြောက်အောင်တင်ပြထားတဲ့ဗီဒီယိုမှတ်တမ်းတင်ကားကလေးဖြစ်ပါတယ်အတူကြည့်နေကြတဲ့ဝင်းဖေနဲ့တကွလူငယ်တွေအားလုံးအဲ့ဒီဗီဒီယိုမှတ်တမ်းတင်သတင်းကားကလေးကိုအလွန်နှစ်သက်ပြီးတော့အားပါတရားချီးကျူးပြောဆိုကြပါတယ်ပထမတစ်ချက်သဘောထားတူညီကြတာကဒီကားကလေးဟာအမှုပညာမြောက်တယ်ဆိုတဲ့ကိစ္စပါပဲဒါပေမဲ့ဒီကားကလေးအမှုပညာမြောက်နေမှုနဲ့ပတ်သက်ပြီးတော့ကငားခုတ်တဲ့ကျွမ်းကျင်လူသားကြောင့်လားရိုက်ကူးတင်ဆက်တဲ့သူရဲ့စိတ်ကူးစိတ်သားကြောင့်လားဆိုတာမှာတော့သဘောထားကွဲလွဲကြပါတယ်ရိုက်ကူးတင်ပြတဲ့သူရဲ့စိတ်ကူးစိတ်သားဟာအမှုပညာမြောက်မှုမမြောက်မှုမှာအဓိကကျတယ်ဆိုတဲ့ကိစ္စကိုခဏလေးအတွင်းမှာပဲသဘောတူညီမှုရကြပါတယ်။ဒါပေမဲ့ငားခုတ်တဲ့လုံသားရဲ့အပိုင်းမှာတော့အရေးကြီးတယ်လို့ယူဆတဲ့သူတွေအတော်နဲ့ပါတယ်။ဒီဗီဒီယိုကိုရိုက်ကူးတင်ပြတဲ့သူမှအမှုပညာရှိနေတယ်။ဒီငားခုတ်တဲ့သူကမှမဟုတ်ပဲဘာကိုပဲရိုက်ပြပြအမှုပညာဝိညာဉ်တို့လိပ်ပြလို့ဆိုတာတွေကတော့ပါနေမှာပဲလို့ကောက်ချက်ဆွဲကြတာများပါတယ်။ လူတယောက်နှစ်ယောက်ကတော့ငါးခုတ်တဲ့လှုပ်သားရဲ့လှုပ်ရှားမှုတွေထဲမှာအနုပညာအဖြစ်တင်ပြခြင်းစရာကောင်းတော့တယ်လှုပ်ရှားမှုဟန်ဝေပန်ဝေစီဝနေရီရီရီသမ်တွေရှိနေတယ်လို့စဉ်းစားစားနဲ့ဝေဖန်ကြပါတယ်အလွန်စိတ်ဝင်စားစရာကောင်းပါတယ်အဲ့ဒီငါးခုတ်လှုပ်သားဟာနေ့စဉ်အဲ့ဒီ ခုတ်ထစ်ချင်းဆိုတဲ့အပိုင်းတွေကိုကကြီးရောချင်းစောလို့ခေါ်တဲ့ဆက်လွှာအသေးစားလေးရောခုတ်ထစ်တဲ့ဒါရောအသုံးပြုပြီးတော့လှုပ်ရပါတယ်အဲ့ဒီလိုလှုပ်တဲ့နေရာမှာနေ့စဉ်နေတိုင်းအချိန်ချင်းလှုပ်နေရတာဖြစ်တဲ့အတွက်အဲ့ဒီငါးခုတ်လှုပ်သားရဲ့လှုပ်ရှားမှုတွေမှာအလွန်ချောမွေ့သွက်လက်တဲ့လှုပ်ရှားမှုတွေပိုင်းနိုင်သေးတာမှုတွေယုံကြည်ပြတ်သားမှုတွေအတွေ့အကြုံရစ်ကြက်မှုအစရှိတဲ video anubnya dia mien bi twe bi ai di nga khong lou da ye lou sha mu ma rhythm ni ko po lwe aw yai pya set pya bi lo guitar a ne ba pan mo lite de kha jan dan yet set de lo thin ya de nga khou de lou ya ha ka ji de tiao ye ka kwe ka han ni lo phit la bi lo anubnya nan ala ta ya ri tae yaw la da phit par de dini ne anubnya nan ta ya ala abstract beauty dui Tinsha Bolin Lara Pitelu, Nigong Chok, the Wotunanga Javare, Daria Nubnya Dimbiamu Dia Ye, Aumimu the Kugu, Soup, Bong Quejan, Sipia, Jija, the Luya Ye, Yala the Kubi Pibare, Kamia, Sele Dimbiaba, me, Jama Chana Javazi.
ဆရာဦးဝင်းဖေရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ရှင်။ တူမဘောထောက်ခံသူတွေကပါဆက်လက်ပြီးတော့တွန်းအားပေးလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အရေးမှာပြည်သူ့ဆန္ဒအဓိကဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ရဲ့ပါတီကပြည်သူတွေထံကနေဆန္ဒသဘောထားလက်မှတ်တွေငါးသန်းကောက်ယူပြီးတော့လွှတ်တော်ကိုတင်ပြခဲ့ပါတယ်။ ဆိုသွားခဲ့ပါတယ်အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်ထိန်းချုပ်နိုင်မှုအတွက်သဘောတူညီချက်ရရှိဖို့အမေရိကန်နဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေကကြိုးစားညှိနှိုင်းနေရမှာနောက်ဆုံးသတ်မှတ်ထားတဲ့ရက်ဖြစ်တဲ့တနင်္လာနေ့ကိုကြော်လွန်ပြီးတော့ရက်ထပ်တိုးပေးဖို့အတွက်စဉ်းစားနေကြပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်နဲ့ဗီယက်နမ်မှာတနင်္လာနေ့နေ့တွေ့ဆုံစီမှာနောက်ဆုံးသတ်မှတ်ရက်ထပ်တိုးဖို့နဲ့ပတ်သက်ပြီးတော့အကြံပြုခဲ့တယ်လို့အမေရိကန်ထိပ်တန့်အရာရှိတွေကပြောပါတယ်နောက်ဆုံးသတ်မှတ်ထားရက်ဖြစ်တဲ့တနင်္လာနေ့ညသကောင်းရံအချိန်ရောက်တဲ့အထိသဘောတူညီမှုရဖို့ဖြစ်နိုင်ချေတော်တော်နည်းတယ်လို့လာပေါင်းအတန်းကြာညှိနှိုင်းဆွေးနွေးရမှာပါဝင်တဲ့ထိပ်တန့်အရာရှိတွေကပြောဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့အရှေ့ပိုင်းမှာဗိုလီဘောအကစားပြိုင်ပွဲကျင်းပနေခြင်းအတွင်းအသေခံဘုံခွဲသမားတဦးရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ50သေဆုံးသွားပါတယ်။လူတွေတော်တော်များများကအဲ့ဒီဗိုလီဘောပွဲကိုစိတ်ဝင်စားကြည့်ရှုခဲ့ကြပါတယ်။တိုက်ခိုက်မှုအတွင်းလူပေါင်း80ထက်မနည်းလေဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုဦးဆန်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လို့ရေးမှုကမတ်ရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကာတစ်စ်ပိုင်နံဖြစ်ပါတယ်။ကျွန်မရောနန္ဒာချက်ပါရှင်။VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကထူးပဲကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.